မြန်မာနိုင်ငံမှာတည်ခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့အပေါ်မှာဂုဏ်ယူကြောင်းဥရောပကော်မရှင်အဖွဲ့ရဲ့ဒုဥက္ကဋ္ဌဖက်ဒရီကာမော်ဂရီနီကပြောကြားလိုက်ပါတယ်။ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ်မော်ဂရီနီက NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုဒီကနေ့အင်္ဂါနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမျိုးသားစီလုံးညီညွတ်ရေးနဲ့ပြန်လည်တင်မြှင့်ရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုနေကြနေရာတွေကိုလက်ခံကြိုဆိုတယ်လို့လည်းသူကပြောပါတယ်။ခုချိန်ဟာအမျိုးသားပြန်လည်တင်မြှင့်ရေးဆွေးနွေးပွဲတွေကနေတဆင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းမှုဖြစ်ရေးကိုဥတီလှုံ့ဆော်သွားဖို့အရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပါတီအားလုံးအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့အရေးကြီးတယ်လို့မစ်မော်ဂရီနီကပြောလိုက်ပါတယ်။ဒါအပြင်ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံရဲ့အကူပြောင်းကာလမှာမိကောင်းဆွေကောင်းအနေနဲ့ကူညီထောက်ပံ့သွားဖို့အဆင်သင့်ရှိနေတယ်လို့လည်းအလေးပေးပြောကြားလိုက်ပါတယ်။မစ်မော်ဂရီနီနဲ့ဒေါအောင်ဆန်းစုကြည်တို့ဟာလာမယ့်အသွင်ကူးပြောင်းရေးကာလအတွင်းမှာဆက်လက်ဆက်သွယ်သွားမယ်လို့လည်းပြောကြားလိုက်ပါတယ်။